နေပြည်တော်ချင်းတောင်မှာနှစ်ရှည်ထောင်တန်ကြာခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု19မှုတွေဟာအမှု9မှုအတွက်ထောင်တန်6နှစ်ပြည့်တန်လျှော့ပေါ်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ပဲကြေညာလိုက်ပါတယ်
နာကတရားဆွဲဆိုတာဒီနိုင်ငံတော်ကြီးပြည်စင်တရားဆွဲဆိုထားတဲ့ဟာဒီကဘာဝဖြစ်စီမံနဲ့25နှစ်တရားဆွဲဆိုထားတာနှစ်ခုရှိတယ်။အဲပြီးရင်တော့ဒီလိုဒါဆက်သွယ်ရေးဥပဒေနဲ့တရားဆွဲဆိုထားတာရှိတယ်။ပြီးရင်တော့ဒီလိုပို့ကုန်ဈေးကုန်နဲ့တရားဆွဲဆိုထားတာရှိတယ်။6နှစ်ပြည်တာရှောင်ရှိပါတယ်။နောက်ကသမတာဟောင
်းသမရဦးဝင်းမြင့်ပေါ်ဆွဆွဲထားတဲ့အမှုရှိမှုတွေကနှစ်မှုကိုလည်းပြစ်ဒဏ်လွန်ငင်းခွင့်ပြုလိုက်ပြီးစုစုပေါင်းပြစ်ဒဏ်၄နှစ်လျှော့ပေါက်ပေးလိုက်တယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါသေးတယ်။ဒါအပြင်တိုင်းရင်းသားစီးလုံးညီညွတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုရှေ့ရှုတဲ့အနေနဲ့လက်ရှိအကျဉ်းထောင်တွေအတွင်းမှာပြစ်ဒဏ်ကြားခံနေရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်82ဦးကိုလည်းနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်ပါက၎င်းအပြစ်ဒဏ်အပြင်ယခုကြားခံရန်ကြံရှိသောအပြစ်ဒဏ်တွေကိုပါဆက်လက်ကြားခံပါမယ်ဆိုတဲ့စီကံသတ်မှတ်ချက်နဲ့အညီဒီကနေ့ပဲပြစ်ဒဏ်ကနေလွန်ငင်းခွင့်ပြုကြောင်းဖော်ပြထားပါတယ်။လူငင်းခွင့်ရသူအများစုကတော့ TNLA တအန်းပလောင်လက်နက်ကင်လက်ဖွဲ့ကဖြစ်ပြီး AA ရခိုင်တပ်တော်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA MNDAA ကိုကလက်နက်ကင်အဖွဲ့ကအဖွဲ့ဝင်တချို့လည်းပါဝင်ပါတယ်။နိုင်ငံသားအကျဉ်းသား125ယောက်ကိုလည်းပြစ်ဒဏ်လူငင်းခွင့်နဲ့ပြင်းထန်တန်ပေးခဲ့တယ်လို့အကျဉ်းထောင်အသီးသီးမှာတေဒဏ်ချမှတ်ခံထားရသူတွေကိုတေဒဏ်ပြစ်ဒဏ်ကနေလူငင်းခွင့်ပြုပြီးထောင်ဒဏ်တစ်သက်ပြောင်းလဲချမှတ်ပေးခဲ့ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းနေပြည်တော်မှာတည်ထားတဲ့မာရဝိဇ္ဇယရုပ်ပွားတော်အနေကစားတင်တဲ့အထိမ့်မတ်အနေနဲ့ရောဒီကနေ့မြန်မာတပ်ကြေ1385ခုဒုတိယဝါဆိုလပြည့်နေ့မှာကြာရောက်တဲ့ဓမ္မစစ်ကြာအခါတော်နဲ့အထိမ့်မတ်ဖြစ်ပါအခုလိုလူငင်းချမ်းသာခွင့်ပေးခဲ့တာလို့လည်းစစ်ကောင်စီဘက်ကပြောသွားပါတယ်ရှင်။